Welcome to the Voice of America in Burmese.
Mingla mne khe ma shin. American ji dan su myo do Washington ga ni 2014 khu ni November 16 ye taning ngwe ni mne phe VOA season 2 ko sat tin thau lwin pe ni ba bi. Line to meter 3240 ne 48 do ga ni dai yai phan yu na sin nai ja ba de shin. ကျမခွန်ယူပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုခုချော်ချော်သိနေတဲ့အတူကြီးညာပေးမှာပါဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ G20 ထိပ်သီးအစည်းအဝေးတက်ရောက်လာတဲ့ခေါင်းဆောင်တွေရဲ့မနှွေးထွေးတဲ့ဆက်ဆံရေးကိုကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ဟာပွဲမပြီးခင်ပြန်ဖို့လုပ်နေတယ်ဆိုတဲ့ပြောကြားချက်ကိုရုရှားအစိုးရဘက်ကညှင်းဆိုလိုက်ပါတယ် IS Islamic စစ်သွေးကြော်ရဲ့အခြေအနေလေ့လာဆန်းသစ်ဖို့ဆန်းစစ်ဖို့အတွက် American စစ်ဗိုလ်ချုပ်ကြီး Mr. Dempsey အီရတ်ကိုတွားရောက်နေပါတယ်မြန်မာနိုင်ငံမှာတော့အမျိုးသားပညာရေးဥပဒေမကျေနပ်တဲ့အကြောင်းသားတွေဆက်ပြီးတပိတ်မှောက်ဆန္ဒပြနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားပါပါမခွန်ရယ်
ကောင်းပါပြီရှင်အခုမနက်ခင်းနိုင်ငံတကာသတင်းဆောင်ပါတွေထုတ်လွှင့်ပေးတဲ့အခါမှာတော့ G20 အစည်းအဝေးမှာသမ္မတဥဘာမာကယူကရိန်းပြည်တွင်းမငြိမ်သက်မှုတွေပေါ်မှာရုရှားနိုင်ငံရဲ့ပြုမှုမှုတွေနဲ့ပတ်သက်လို
့ We're leading the international community in the fight to destroy the terrorist group ISIL. We're leading in dealing with Ebola in West Africa and in opposing Russia's aggression against Ukraine.
ကမ္ဘာအတွက်ချင်းချောက်မှုတစ်ခုဖြစ်နေတဲ့ရုရှားရဲ့ကြိုးကြော်မှုကိုစတင်ရမှာအမေရိကန်ကဥဆောင်နေတယ်လို့ပြောသွားခဲ့ပါတယ်နိုင်ငံတကာသတင်းတွေပြည်ပကျမှာနားဆင်နိုင်ပါလိမ့်ရှင်တခါကားမောင်းရင်ဖုံးပြော့မှုနဲ့ဆက်နွယ်ပြီးတော့လူသေဆုံးမှုတွေများပြားလာတဲ့အတွက်ကားမောင်းရင်ဖုံးပြော့လို့မရနိုင်တဲ့တီထွင်မှုတစ်ခုအကြောင်းကိုလည်းပြောပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ရှင်
ဩစတြေးလျနိုင်ငံ Brisbane မြို့မှာကျင်းပနေတဲ့ဆက်မှုထိပ်သီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေရဲ့နှွေးထွေးမှုမရှိတဲ့ဆက်ဆံရေးကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ဟာ Brisbane ကနေစောစောစီးစီးပြန်ဖို့လုပ်မယ်ဆိုတဲ့ပြောကြားချက်ကိုရုရှားအစိုးရကညှင်းဆိုလိုက်ပါတယ်။သမ္မတပူတင်ရဲ့ပြောခွင့်ရကတော့ Mr. Putin ဟာထိပ်သီးအစည်းအဝေးမှာလှုပ်ရှားရှိရတဲ့အကုန်ပြီးစီးသွားချိန်မှာရုရှားနိုင်ငံကိုပြန်မာဖြစ်ကြောင်းစနေနေ့ Russia Radio ကနေပြောကြားခဲ့ပါတယ်။အစောပိုင်းကတော့ Mr. Putin ဟာတနင်္ဂနွေနေ့မှာတည်ခင်းမဲ့နေ့လယ်စားစားပွဲကိုမတက်ရောက်တော့ဘဲထိပ်သီးအစည်းအဝေးမပြီးဆုံးခင်မှာပဲပြန်မာဖြစ်ကြောင်း Mr. Putin ရဲ့ကိုယ့်ရဲ့အရာရှိတွေကပြောကြားခဲ့တာပါ။ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ G20 ခေါင်းဆောင်တွေဟာဩစတြေးလျနိုင်ငံရဲ့ဌာနေသတ္တဝါဖြစ်တဲ့ကိုအားလာဝက်ဝန်တွေကိုကိုင်းပြီးဓာတ်ပုံအရိုက်ခံကြပါတယ်။ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့တ်နဲ့ G20 ခေါင်းဆောင်တွေနဲ့လက်ဆွဲနှုတ်ဆက်ချိန်မှာတော့ယူကရိန်းမှာရုရှားပါဝင်မှုနဲ့ပတ်သက်ပြီးမစ္စတာပူတင်နဲ့ဆက်ဆံရေးအခြေအနေတွေဟာတင်းမာခဲ့ပါတယ်။မစ္စတာပူတင်နဲ့မတွေ့ဆုံခင်မှာပဲဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအနောက်နိုင်ငံတွေဟာရုရှားပေါ်မှာအရေးယူဒဏ်ခတ်မှုတွေထပ်ပြီးချနိုင်တယ်လို့သတိပေးခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကလည်းယူကရိန်းမှာဖြစ်ပွားနေတာတွေဟာကမ္ဘာစီးပွားရေးကြီးထွားမှုကိုအတားအဆီးဖြစ်စေတယ်လို့ဆိုပါတယ်။ကနေဒါဝန်ကြီးချုပ်စတီဖန်ဟာပါကတော့မစ္စတာပူတင်နဲ့လက်ဆွဲနှုတ်ဆက်ပေးမယ်။ယူကရိန်းကနေထွက်ခွာသွားပေးဖို့အတွက်အပြင်းပြင်းထန်ထန်ပြောကြားခဲ့ပါတယ်။ American သမ္မတ Barack Obama ကစနေနေ့မိန့်ခွန်းပြောကြားရမှာ Russia ရဲ့ Ukraine ဒေသအရေးရန်လိုတဲ့လှုပ်ဆောင်မှုဟာကမ္ဘာကြီးကိုချိမ့်ချောက်မှုတစ်ခုလို့ပြောကြားခဲ့တာပါ။ NATO မဟာမိတ်တပ်တွေနဲ့ဥရောပစောင့်ကြည့်လေ့လာသူတွေက Russia ရဲ့လက်နက်တွေတပ်သားတွေ Ukraine မှာတွေ့နေရတယ်လို့ပြောကြားပေမဲ့ Russia အစိုးရကတော့သူတို့ဘက်ကစေလွှတ်မှုမရှိဘူးလို့ညှင်းဆိုပါတယ်။
ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလူလာတဲ့ဒေသမှာစစ်ရထနာဆင်ရတွေကိုပိတ်ပစ်တဲ့အမိတ်အများပြောက်ကိုယူကရိန်းသမ္မတပက်ထရိုပိုရှန်ကိုကထုတ်ပြန်လိုက်ပါတယ်။စနေနေ့ကမစ္စတာပိုရှန်ကိုထုတ်ပြန်တဲ့အမိတ်တွေကြောင့်ခွဲထွက်ရေးဝါဒီတွေထိန်းချုပ်ထားတဲ့ဒေါ်နက်စ်လူဝန်စ်ဒေသတွေနဲ့နိုင်ငံရဲ့ကျန်တဲ့ဒေသတွေကြားနောက်ထပ်ကွဲပြားသွားပါပြီ။ဒီတော့တည်းမှာပဲယူကရိန်းရှေ့ပိုင်းမှာတောက်ကြနေကဖြစ်တဲ့တိုက်ပွဲတွေကြောင့်အရသာ9ဦးထက်မနည်းနဲ့ယူကရိန်းစစ်သား9ဦးထက်မနည်းသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းရှေ့ပိုင်းမှာဇူလင်လကပစ်ချခံရတဲ့မလေးရှားလေကြောင်းလိုင်းခီးတဲ့နေလေရင် MH17 ကိုယူကရိန်းဂျက်တိုက်လေယာဉ်ကပစ်ချလိုက်တဲ့တပ်သေးလို့ဆိုတဲ့တပ်ပုံတွေကိုရုရှားဆွေရပိုင်းယူသံဌာနကစနေနေ့မှာထုတ်လင်းပြသပါရယ်ခီးတဲ့နဲ့ဝန်ထမ်းစုစုပေါင်း298ဦးပါသွားတဲ့အဲ့ဒီလေယာဉ်ဘယ်လိုဖြစ်သွားတယ်ဆိုတာကိုအခုချိန်ထိတပ်သေးမပြနိုင်သေးပါဘူးရုရှားဆွေရယူသံကပြတဲ့တပ်ပုံတွေကလုတ်ကြံထားတဲ့အတုတွေလို့ယူကရိန်းသတင်းရင်းမြစ်တွေကပြောပါရယ်
IS Islamic စစ်သွေးကြော်တွေကိုတိုက်ခိုက်နေမှုအတွက်နောက်တစ်ဆင့်တက်ပြီးစီးရေးလှုပ်ဆောင်ဖို့ American ပူးတွဲစီးဥစည်းချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီး Martin Dempsey ဟာအီရတ်အရာရှိတွေနဲ့ American တပ်မှုတွေနဲ့ဆွေးနွေးဖို့အတွက်အီရတ်နိုင်ငံကိုတွားရောက်နေပါတယ်။ဗိုလ်ချုပ်ကြီး Dempsey ဟာစနေနေ့ကဘက်ဒက်ကိုရောက်ရှိသွားတာပါ။အဲ့ဒီမှာအီရတ်ဝန်ကြီးချုပ် Haider El-Abadi နဲ့တွေ့ဆုံမှာဖြစ်ပါတယ်။အီရတ်ဝန်ကြီးချုပ်ဟာ အမေရိကန်ပြည်ထောင်စုနဲ့စီးရီးအနီးကပ်ပူးပေါင်းဆောင်ရွက်မှုရမယ်လို့မျှော်လင့်ထားကြောင်းဒါပေမဲ့တခြားနိုင်ငံတွေစီကမြေပြင်တိုက်ခိုက်ရေးတပ်သားတွေရယူဖို့တော့လှုံ့ဆော်မှာမဟုတ်ကြောင်းအီရတ်အစိုးရပြောခွင့်ရကပြောကြားခဲ့ပါတယ်။ဗိုလ်ချုပ်ကြီးဒမ်စီရဲ့ပြောခွင့်ရကလည်းအခုလိုဗိုလ်ချုပ်ကြီးကိုယ်တိုင်အီရတ်ကိုတွားရောက်တာဟာအီရတ်နိုင်ငံရဲ့အခြေအနေကိုမျက်မြင်ကိုယ်တွေ့သိရှိလိုတာကြောင့်ဖြစ်ပြီးဒီလိုသီးမှ IS Islamic စစ်သွေးကြွတွေကိုတိုက်ထုတ်ရေးကိုတည်တည်ချာချာဆောင်ရွက်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဗိုလ်ချုပ်ကြီးဒမ်စီဟာဘက်တန်မှာရှိတဲ့ American Marine တပ်သားတွေနဲ့တွေ့ဆုံပြီးတဲ့နောက်မှာ Guts ကိုပိုင်အုပ်ချုပ်ခွင့်ရဒေသအာဘိုမျိုးကိုကတ်ဝင်းကြီးချုပ်နီချီဗန်ဘာဇာနီနဲ့တွေ့ဆုံဆွေးနွေးဖို့အတွက်တွားရောက်မှာဖြစ်ပါတယ်။အမေရိကန်တွေဥဆောင်တဲ့မဟာမိတ်တပ်တွေဟာ IS Islamic စစ်သွေးကြွတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ခြင်းကစပြီးဗိုလ်ချုပ်ကြီးဒမ်စီပထမဆုံးအကြိမ်ဖြစ်တဲ့အီရတ်နိုင်ငံကိုတွားရောက်တာလည်းဖြစ်ပါတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC ကသူတို့စီမှာအီဘိုလာရောဂါကင်းရှင်းသွားပြီလို့ကိုယ့်ဘာသာကြေညာလိုက်ပါတယ်။အဂိုလာမှာရောဂါဆက်ဖြစ်ပြီးလူ90ကျော်သေဆုံးရပြီးတဲ့နောက်အဲ့ဒီလိုကြေညာတာပါ။ DRC ကျန်းမာရေးဝန်ကြီးFelix Kabangi Nambi ကစနေနေ့မှာကြေညာချက်ထုတ်ပြန်တာပါ။ဒါပေမဲ့လည်းယောဂမပြန့်နှံ့တော့ဘူးဆိုတော့ကနိုင်ငံမှာလုံးဝအန္တရာယ်မရှိတော့ဘူးဆိုတဲ့အတိအပယ်မသက်ရောက်ဘူးလို့သူကသတိပေးပါတယ်။အနောက်အာဖရိကဒေသမှာဖြစ်တဲ့ Ebola ယောဂအမျိုးအစားမျိုး DRC နိုင်ငံထဲရောက်လာနိုင်နေတော့မယ်လို့ဝန်ကြီးနမ်ဘီကပြောပါတယ်။ DRC မှာဖြစ်တဲ့ Ebola ယောဂဟာ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေမှာဖြစ်တဲ့ယောဂအမျိုးအစားနဲ့မတူပါဘူး။အဲ့ဒီသုံးနိုင်ငံမှာတော့ Ebola ယောဂကြောင့်လူ 9,000 ကျော်သေဆုံးရပြီပါပြီ။ဒီတော့ဒီမှာပဲသူရဲ့မိခင်တိုင်းပြည် Sierra Leone မှာ Ebola ယောဂကူးစက်ခံရတဲ့ဆရာဝန်တဦးဟာစီကူတော်မူခံယူဖို့အမေရိကန်ပြည်ထောင်စုနီဘရာစကာပြည်နယ်အိုမဟာမြို့စီပြန်ရောက်သွားပါပြီ။မေရီလန်းပြည်နယ်မှာနေထိုင်ပြီးအမေရိကန်နိုင်ငံသူတဦးနဲ့ထိမြလက်ထပ်ထားတဲ့ဒေါက်တာမာတင်ဆယ်လီယာဟာဖရီတောင်ဆေးရုံမှာထွေထွေယောဂကုဆရာဝန်ဖြစ်လုပ်ကိုင်ရင်းအီဘိုလာယောဂကုဆက်ခံရတာဖြစ်ပါတယ်။အီဘိုလာဝေဒနာတွေကိုကုသဖို့အထူးပြင်ဆင်ထားတဲ့အမေရိကန်ဆေးရုံတွေကတခုဖြစ်တဲ့နီဘရာစကာဆေးဘက်ဆိုင်ရာဌာနမှာသူ့ကိုကုသမှာဖြစ်ပါတယ
်။ယူအေဗီကတည်းကမနက်ဖက်မြမပါတာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။မြန်မာနိုင်ငံအမျိုးသားပညာရေးဥပဒေကိုကျောင်းသားတွေကန့်ကွက်ဆန္ဒပြနေတာနှစ်ရက်ရှိသွားပါပြီ။ရာနဲ့ချီတဲ့ကျောင်းသားတွေဟာ American သမ္မတ Barack Obama မြန်မာနိုင်ငံမှာရှိနေတော့တောက်ကြံတွေကစပြီးဆန္ဒပြနေကြတာဖြစ်ပါတယ်။လွှတ်တော်မှာအတည်ပြုပြီးသမ္မတဦးသိန်းစိန်လက်မှတ်ရေးထိုးပြီးပြဋ္ဌာန်းလိုက်တဲ့ဒီအမျိုးသားပညာရေးဥပဒေဟာဗဟိုချုပ်ကိုင်မှုစနစ်နဲ့ပညာရေးမူဝါဒတွေကိုချမှတ်ထားသလိုကျောင်းသားအခွင့်အရေးတွေကိုထိန်းချုပ်မှုတွေရှိနေတာမို့ဒီမိုကရေစီစံနှုန်းတွေနဲ့မကန့်ညီဘူးလို့ကျောင်းသားတွေကပြောပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်မကဘက္ကတနဲ့တက္ကသိုလ်ကျောင်းသားများတက်မကတက္ကတကကျောင်းသားတွေဦးဆောင်ပြီးနိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစီအစဉ်ကျင်းပပြီးကျောင်းသားတွေက၄ရက်ဆက်တိုက်ဆန္ဒပြဖို့အတွက်စီစဉ်ခဲ့ကြတာဖြစ်ပါတယ်။အာဏာပိုင်တွေဘက်ကတားဆီးပိတ်ပင်ကန့်သတ်မှုတွေရှိနေပေမဲ့နောက်ရက်တွေဖြစ်တဲ့အမျိုးသားနေနဲ့နိုင်ငံတကာကျောင်းသားများနေတွေမှာလည်းကျောင်းသားတွေဘက်ကသပိတ်တွေဆက်လက်ဆင်နွှဲသွားမယ်လို့ဆိုပါတယ်။သူတို့ရဲ့လိုအပ်ချက်တွေကိုအဓိကတာဝန်ရှိတဲ့ဥပဒေပြုလွှတ်တော်ကိုယ်စားလှယ်တွေကိုတောင်းဆိုမယ်လို့လည်းပြောပါတယ်အခုချိန်ထိတော့အာဏာပိုင်တွေဘက်ကဆန္ဒပြကျောင်းသားတွေကိုဖမ်းဆီးမှုတွေမလုပ်သေးဘဲတားဆီးပိတ်ပင်တာတွေစောင့်ကြည့်သတင်းရယူနေတာတွေတော့လုပ်နေပါတယ
်အာဖဂန်နစ္စတန်နဲ့ပါကစ္စတန်မွတ်စလင်နိုင်ငံတို့ကအကြာ10နှစ်ကျော်ကြာတင်းမာနေတာကိုရှော့ချာရေးဆွေးနွေးဖို့အတွက်နှစ်နိုင်ငံခေါင်းဆောင်တွေအစ္စလာမဘက်မြို့တော်မှာတွေ့ဆုံကြပါတယ်ခေါင်းဆောင်နှစ်ယောက်နဲ့နှစ်ဖက်တာဝန်ရှိသူတွေကသုံးရကြာဆီဆက်ဆွေးနွေးပွဲတွေကိုစနေနေ့မှာအဆုံးသတ်ကြတာပါဆီဆက်ဆွေးနွေးပွဲတွေစတင်ပြီးနောက်တရက်ကြာသပတေးနေ့မှာအာဖဂန်သမ္မတအက်ရှရက်ဂါနီဟာပါကစ္စတန်ဝန်ကြီးချုပ်နဝါဇ်ရှရီဖ်နဲ့မြန်မာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့ပါကစ္စတန်နိုင်ငံအစ္စလာမဘက်မြို့တော်ကဝန်ကြီးချုပ်ရုံးကစီရောက်သွားတာဖြစ်ပါတယ်။အစွန်းရောက်ဝါရားနဲ့အကြံဖက်ဝါရားတွေကိုတိုက်ဖျက်ရေးပူးတွဲလှုပ်ဆောင်မှုတွေနှစ်နိုင်ငံခေါင်းဆောင်တွေကဆွေးနွေးပါတယ်။ပါကစ္စတန်နိုင်ငံထဲကဥပဒေစိုးမိုးမှုမရှိတဲ့လူမျိုးစုဒေသတွေကနေနေဆက်ကိုဖျက်ပြီးအာဖဂန်နစ္စတန်နိုင်ငံနဲ့စစ်သွေးကြွတွေဝင်တိုက်တာကိုပါကစ္စတန်ကမသိချင်အောင်ဆောင်နေတယ်ဆိုပြီးအာဖဂန်သမ္မတအောင်ဟာမစ်ကာဇိုင်ကမကြာခဏဆွဆွဲမှုပါတယ်။ပါကစ္စတန်ဘက်ကလည်းအာဖဂန်နစ္စတန်ဟာကိုယ့်နိုင်ငံနေဆက်ကိုကိုယ့်ဘာသာမဆောင်လျှောက်ဘူးလို့ပြန်ပြီးအပြစ်တင်ပါတယ်။
ဒီနေ့အစောပိုင်းထိုင်းနိုင်ငံမှာအထိမ့်သိမ်းခံခဲ့တဲ့ဒုက္ခသည်200ကျော်ဟာတရုတ်နိုင်ငံကဝီဂါလူမျိုးတွေလို့ယူဆရပါတယ်။သူတို့ကိုပြန်ပြီးပို့ရင်ဒုက္ခရောက်နိုင်တယ်ဆိုတဲ့ပြောဆိုချက်တွေကိုတရုတ်အစိုးရကပယ်ချလိုက်ပါတယ်။ သူတို့တရုတ်ပြည်ကိုပြန်ပို့ပေးတင်ကြောင်းလည်းပြောကြားခဲ့ပါတယ်ဒုက္ခသည်တွေကတူရကီလူမျိုးလို့ပြောကြပေမဲ့ဒါကိုအတိမပြုနိုင်ပဲတရုတ်တာဝန်ရှိသူတွေအနေနဲ့သူတို့ဘယ်သူဘယ်ဘွားကိုတိဖို့ဆစ်ဆဲတဲ့လုပ်ငန်းတွေမှာသူတို့ကပူးပေါင်းဖို့ညှဉ်းဆန်တယ်လို့တရုတ်ကောင်ဆယ်ဝင်ဂျင်ချန်းကပြောကြားခဲ့ပါတယ်သူတို့တွေဟာလုံးဝမပူးပေါင်းတဲ့အပြင်စကားလည်းမပြောဘူးလို့မစ္စတာဂျင်းကပြောပါတယ်တရုတ်ပြည်ကိုပြန်ပို့ခံရရင်သူတို့ကိုသူတို့ဒုက္ခရောက်မှာဒုက္ခတွေကကြောက်နေကြပြီဒီအကြောက်တရားအချိုးချောင်းမငင်ကြဘူးလို့လည်းပြောပါတယ်တကယ်လို့သူတို့ဒါတရုတ်ပြည်မှာရာဇဝတ်မှုတွေမကျူးလွန်ဘာမှစိုးရိမ်စရာမရှိဘူးလို့လည်းပြောပါတယ်ပြီးခဲ့တဲ့တစ်နှစ်ခွဲကျော်ကာလအတွင်းလူနည်းစုဝီဂါတွေနဲ့တရုတ်လူဟန်တရုတ်တွေကြားတင်းမာမှုတွေဖြစ်ပေါ်ခဲ့ပြီးလူ400လောက်တည်ကြည်ခဲ့တာဖြစ်ပါတယ်အကြမ်းဖက်မှုတွေခွဲထွက်မှုနဲ့ဘာသာရေးအဆင့်ရောက်မှုတွေလုပ်တယ်လို့တရုတ်ပြည်အနောက်မြောက်ပိုင်းမှာနေထိုင်တဲ့ဝီဂါတွေကိုတရုတ်အစိုးရကဆွဆွဲခဲ့ပြီးပြင်းပြင်းထန်ထန်နှိမ်နှင်းခဲ့တာပါဒါပေမဲ့အခုလိုနှိမ်နှင်းမှုတွေကဝီဂါတွေကိုပို့ပြီးဘေးကိုဖယ်ထုတ်တယ်လို့ဖြစ်နေတယ်လို့လူခွင့်ရေးလေလာစောင့်ကြည့်သူတွေကပြောပါတယ်
အင်ဒိုနီးရှားနိုင်ငံကန်ယိုတန်းအလွန်လေးမှာအားကောင်းတဲ့ငလျင်တစ်ခုလှုပ်တာကြောင့်အရိကနေမိုင်180ကျော်ဝေးတဲ့ဒေသတွေအထိဆူနာမီရေလိုင်းတံသတိပေးချက်ထုတ်ပြန်လိုက်ရပါတယ်အပြစ်စီအနေငယ်ပဲရှိပြီးဘယ်သူမှထိခိုက်ဒဏ်ရာရတာမရှိတဲ့အတွက်သတိပေးချက်ကိုနောက်ပိုင်းမှပြန်ရောက်လိုက်ပါတယ်ပြင်းအား 9.3 ရှိတဲ့ငလျင်ဟာအင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမာလကူကျွန်းတို့ရဲ့ကမ်းလွန်ပင်လယ်မှာဗဟိုပြုပြီးတော့စနေနေ့မနေ့ဒေသစံတော်ချိန်10:00ခွဲမှာလှုပ်ခတ်သွားတာပါခင်ဗျာ Direct from Washington The Voice
of America The VOA 2014ခုနှစ်နိုဝင်ဘာလ16ရက်တနင်္ဂနွေနေ့မနေ့ပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာပါအခုအရင်ဆုံး G20 အစည်းအဝေးကိုအလှည့်ပေးပါရစေရှင်ဩစတြေးလျနိုင်ငံ Brisbane မြို့မှာကျင်းပနေတဲ့ဆက်မှုထိပ်သီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးတက်နေတဲ့ American သမ္မတ Barack Obama ရဲ့အဓိကအာရုံစိုက်မှုကရုရှားနိုင်ငံဖြစ်နေပါတယ်ရုရှားနိုင်ငံမှာ Ukraine နိုင်ငံမှာရုရှားကလုပ်နေတယ်ဆိုတာတွေနဲ့ပတ်သက်ပြီးတုံ့ပြန်မှု American ခေါင်းဆောင်ဟာဥရောပမဟာမိတ်တွေနဲ့စည်းဝေးပြင်ပမှာတိုင်ပင်ညှိနှိုင်းနေပါတယ်သမ္မတခရီးစဉ်မှာအတူလိုက်ပါသွားတဲ့ VOA သတင်းတောက် Louis Ramirez Brisbane မြို့ကနေပြပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
ဒီတွင်ဒီကောင်းဆောင်တွေနဲ့စနေနေ့မှနေ့လယ်စာစပြီးတဲ့နောက်သမ္မတဥဘာမဟာ Queensland တက္ကသိုလ်စီသွားပါတယ်။နိုင်ငံခြားရေးမူဝါဒဆိုင်ရာအဓိကမင်ကုန်းတရအဖြစ်အင်ပီရိုတာဝန်ရှိသူတွေကဖော်ပြပြောဆိုတဲ့မင်ကုန်းတစ်ခုပြောဖို့ရောက်သွားတဲ့သမ္မတဥဘာမကို Rock Gita ဆိုတော့တယောက်လူကြိုးစားနှုတ်ဆက်ကြပါတယ်။အာရှပစိဖိတ်ဒေသမှာခေါင်းဆောင်မှုအခမ်းကဏ္ဍကိုအမေရိကန်ပြည်ထောင်စုကထိန်းသိမ်းထားပြီးကမ္ဘာပေါ်မှာတခုတည်းသောစူပါပါဝါနိုင်ငံဖြစ်တာနဲ့အမျှသူမတူတဲ့တာဝန်ရှိနေပြီးတော့အဲ့ဒါကိုဝမ်းမြောက်စွာလက်ခံရယူပါတယ်လို့ဆိုရင်ရုရှားနိုင်ငံကပါသမ္မတဥဘာမားကထည့်သွင်းပြောဆိုသွားတာပ
ါ We're leading the international community in the fight to destroy the terrorist group ISIL. We're leading in dealing with Ebola in West Africa.And in opposing Russia's aggression
against Ukraine. ဒီကြံဖက်အဖွဲ့ကိုချိန်မုံကြီးတိုက်ပွဲမှာနိုင်ငံတကာအတိုင်းဝိုင်းကိုကျွန်တော်တို့ဦးဆောင်နေပါတယ်။အနောက်အာဖရိကမှာ Ebola ရောဂါကြီးကျွန်တော်တို့ဦးဆောင်ဖြေရှင်းနေပါတယ်။ MH17 လေယာဉ်ကိုရဲရဲစက်စက်ပစ်ချတာကျွန်တော်တို့မြင်ထားရတာနဲ့အမျှ Ukraine မှာကမ္ဘာအတွက်ချင်းချောက်မှုတစ်ခုဖြစ်နေတဲ့ Russia ရဲ့ကျူးကျော်မှုကိုစန့်ကျင်တဲ့နေရာမှာကျွန်တော်တို့ဦးဆောင်နေပါတယ်
။ Russia လူလာတဲ့တိကျခွက်ထွက်ရေးဝါဒီတွေထိန်းချုပ်ထားတဲ့ Ukraine ရှေ့ပိုင်းကောင်းကင်မှာပစ်ချခံလိုက်ရတဲ့မလေးရှားလေကြောင်းလိုင်းခီးတဲ့တင်လေရင်အမှတ် MH17 ပေါ်မှာပါသွားသူခီးတဲ့298ယောက်ထဲမှာဩစတြေးလျနိုင်ငံသား28ယောက်ပါပါတယ်စက်တင်ဘာလကရထားတဲ့အပြစ်အသဘောတူညီချက်ကိုချိုးဖောက်ပြီးတပ်ဖွဲ့တွေနဲ့လက်နက်ကိရိယာတွေရုရှားကယူကရိန်းနဲ့ပို့ပေးနေတယ်ဆိုတဲ့အထောက်အထားတွေရထားတာနဲ့အမျှဘယ်လိုတန်ခတ်ရေးယူမလဲဆိုတာ G20 အစည်းအဝေးပြင်ပမှာသမ္မတဥဘာမားနဲ့ဥရောပခေါင်းဆောင်တွေဆွေးနွေးကြတာပါဒါအပြင်ဗီယက်နမ်နဲ့ဖိလစ်ပိုင်လိုနိုင်ငံတွေမလုံမချုံခံစားနေရတဲ့တရုတ်တို့ရဲ့ရေပြင်နမိတ်ပိုင်ဆိုင်မှုဆိုင်ရာညညာချက်ကိစ္စကိုလည်းသူ့မိန်ခွန်းထဲမှာထည့်ပြောသွားပါသေးတယ်
။ We believe that nations and peoples have the right to live in security and peace. That an effective security order for Asia must be based on
နိုင်ငံတွေနဲ့လူထုတွေဘေးကင်းရန်ကင်းနဲ့ငြိမ်းချမ်းစွာနေထိုင်ခွင့်ရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အာရှဒေသမှာထိရောက်တဲ့လုံခြုံရေးဆိုင်ရာအခင်းအကျင်းဟာနိုင်ငံကြီးတွေကနိုင်ငံငယ်တွေပေါ်ဗိုလ်ကျပြီးဩဇာလွှမ်းမိုးတာ၊ဖိအားပေးအကြက်ကိုင်တာ၊ချိန်ချောက်တာတွေအပေါ်အခြေမခံရပါဘူး။အပြန်အလှန်ဘေးကင်းလုံခြုံမှုအပီပီဆိုင်ရာဥပဒေချမှတ်ထားတဲ့နိုင်ငံတကာစံနှုန်းတွေနဲ့အငင်းပွားမှုတွေကိုငြိမ်းချမ်းစွာဖြေရှင်းရင်းတွေပေါ်မှာအခြေခံရပါမယ်
။ကုန်သွယ်ရေးနဲ့စီးပွားရေးကိစ္စရပ်တွေဟာ G20 ထိပ်သီးအစည်းအဝေးရဲ့အဓိကရည်ရွယ်ချက်ဖြစ်ပေမဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရာကိစ္စကိုလည်း Mr. Obama ကအလေးပေးပြောဆိုသွားပါတယ်။ဖွံ့ဖြိုးဆန်းနိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲမှုကိုရင်ဆိုင်ဖြေရှင်းဖို့ကူညီတဲ့ Green Climate ရန်ပုံငွေအတွေ့အမေရိကန်ပြည်ထောင်စုကဒေါ်လာသန်း3000ထည့်ဝင်မယ်လို့စနေနေ့မှာပဲ Mr. Obama ကကြေညာပါတယ်။အီဘိုလာရောဂါနဲ့ပတ်သက်ပြီး G20 ကစနေနေ့မှာကြေညာချက်တစ်ခုထုတ်ပါတယ်။ကြေညာချက်မှာပြောထားတာအရ ယောဂပြန့်ပွားမှုကိုညှိနှိုင်းနိုင်ဖို့အတွက်လိုအပ်တာမှန်သမျှလုပ်သွားမယ်လို့ဆိုပါတယ်။ယောဂတိုက်ဖြတ်ရေးအတွက်ရန်ပုံငွေမထည့်ဝင်သေးတဲ့အစိုးရတွေထည့်ဝင်ကြဖို့လေ G20 ကတောင်းဆိုထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။အခုဆက်ပြီးကားမောင်းတဲ့သူတွေလက်ကင်ဖုံကြောင့်အန်ဒီရဲ့ကြီးမားမှုကိုကာကွယ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ကားမောင်းနေရင်ဖုန်းပြောတာဟာအန်ဒီရများတယ်ဆိုတာကိုတော့လူတိုင်းလက်ခံကြပါပဲ။ဆက်ဖုန်းတွေနဲ့ဆက်နွယ်ပြီးလူပေါင်း180လောက်သေဆုံးခဲ့ရတယ်လို့၃နှစ်ကြာကောက်ယူခဲ့တဲ့စစ်တမ်းတစ်ခုမှတွေ့ရှိခဲ့ပါတယ်။အခုခါမှာရင်မောင်းသူအနေနဲ့ဆက်ဖုန်းနဲ့စကားပြောလို့မရနိုင်တဲ့ application တစ်ခုကို New Jersey ပြည်နယ် Hoboken မြို့က Stephen နီးပညာကျောင်းကကျောင်းသားတွေကတီထွင်လိုက်နိုင်ပြီဖြစ်ပါတယ်။အသေးစိတ်ကိုတော့ VA သတင်းတောက် George Putitz ရဲ့သတင်းပေးပို့ချက်ကိုကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံအတွင်းကယင်တိုက်မှု၄ပုံတပုံဟာဆဲလ်ဖုန်းနဲ့ဆက်နွယ်ပြီးဖြစ်တာလို့အမျိုးသားဘေးကင်းလုံခြုံရေးကောင်စီကပြောပါရတယ်။ဒါပေမဲ့ဖုန်းတံမြည်လာပြီဆိုတာနဲ့ကားမောင်းနေတဲ့သူဘသူပဲဖြစ်ဖြစ်ဖုန်းကိုမကင်မဲ့မနေနိုင်ကြပါဘူး။ကားမောင်းသူအနေနဲ့ယင်မောင်းနေစဉ်အတွင်းဖုန်းပြောတာစာရိုက်ပို့တာတွေလုပ်လို့မရနိုင်တဲ့ application တစ်ခုကို Steven Snee ပညာကျောင်းက engineer တွေကတီထွင်လိုက်ကြပြီဖြစ်ပါတယ်။ဒီ application အရဘေးမှာထိုင်လိုက်လာသူကတော့ဖုန်းကိုပုံမှန်အတိုင်းအသုံးပြုခွင့်ရှိမှာဖြစ်ပါတယ်။ဒီ application ကိုအသုံးပြုဖို့အတွက်ကားရဲ့ဆက်ပိုင်းဆိုင်ရာတွေမှာအပိုပစ္စည်းထည့်စရာမလိုဘူးလို့ဒီစီမံချက်ကိုဥဆောင်လုပ်ကိုင်နေတဲ့တွဲဘက်ပမောက်ခရင်ရင်ချမ်းကပြောပါတယ
် The basic idea is that when this incoming call or the driver wants to do the texting basically the phone
အခြေခံအားဖြင့်တော့ဖုန်းဝင်လာပြီဒါမှမဟုတ်ကားမောင်းနေသူအနေနဲ့စာရိုက်ပို့ချင်တယ်ဆိုရင်ဖုန်းကနေအထူးစီစဉ်ထားတဲ့အတန်းထွက်လာမယ်အဲ့ဒီအတန်းကိုကားမှာရှိတဲ့အတန်းဖမ်းဆက်ကနေဖမ်းယူထားပြီးကားစပီကာကနေပြန်ဖွင့်ပြတာပဲဖြစ်ပါတယ
်အထူးစီစဉ်ထားတဲ့အဲ့ဒီအတန်းကတော့လူတွေကြားနိုင်တဲ့ပုံမှန်အတန်းနဲ့ပိုကျယ်ပြီးဖုန်းမှာပါတဲ့အတန်းဖမ်းဆက်ကနေဖမ်းယူထားတာဖြစ်ပါတယ်ကားထဲမှာရှိနေတဲ့အချင်းကားရဲ့စပီကာနှစ်ခုအကြားကအကွာအဝေးနဲ့တယ်လီဖုန်းရှိနေတဲ့နေရာကိုတွက်ချက်ပေးတာဖြစ်ပါတယ်ဖုန်းကရေမောင်းဘက်မှာရှိနေရင်ဝင်လာတဲ့ဖုန်းကို voice mail လို့ခေါ်တဲ့အတန်းသွင်းဆက်ထဲတိုက်ရိုက်ပို့ပေးလိုက်တာ SMS စာဝင်လာလို့ရှိရင်လည်းအဲ့ဒီစာကိုကြည့်လို့မရအောင်အချိန်ဆွဲထားပေးတာလုပ်တဲ့အတွက်ရင်မောင်းအနေနဲ့ကားမောင်းနေတော့ဖုန်းလုံးဝတသုံးပြုခွင့်မရတော့သလိုဖြစ်သွားပါတယ်။ကားထဲမှာတချင်းအကျယ်ကြီးဖွင့်ထားရင်လည်းဒီ application ကိုအဟံတားမရှိပုံမှန်အသုံးပြုနိုင်မှာဖြစ်ပါတယ်။ဒီ application တက်ဖို့အတွက်ပထမ version မှာကား speaker ကိုဖွင့်ထားဖို့လိုပေမဲ့နောက်ပိုင်းထုတ်မဲ့ version အစ်စ်တွေမှာတော့ speaker အပေါ်မီခိုအားထားစရာမလိုအောင်လုပ်ဆောင်သွားမယ်လို့ရင်ရင်ချမ်းကပြောပါတယ
်။ We just utilize the sensors on the smartphones.including accelerometer and the gyroscope
ကားမှာရှိတဲ့မြန်နှုန်းပြတိုင်ခွက်ဖုန်းကယင်မောင်းဖက်မှာရှိနေသလား passenger ဖက်မှာရှိနေသလားဆိုတာပြနိုင်အောင်ကားမှာရှိတဲ့ gyroscope အိမ်မြောင်းတွေအပါအဝင် smartphone တွေရဲ့ sensor ကိုကျမတို့ကအကျိုးရှိရှိအသုံးချတာဖြစ်ပါတယ
် Steven စနီးပညာကျောင်းကပါရဂူဘွဲအတွက်ပြင်ဆင်နေကြတဲ့ကျောင်းသားတွေနဲ့ Rogers တက္ကသိုလ်ကကျောင်းသားတွေပူးတွဲတီထွင်တဲ့ဒီ application အသစ်ကိုလမ်းနေပေါ်မှာအောင်မြင်စွာဆန်းသတ်နိုင်ခဲ့ပြီဖြစ်တယ်လို့တွဲဘက်ပါမောက်ခရင်ရင်ချမ်းကပြောပါတယ်။အမေရိကန်နိုင်ငံက cell phone company ကြီးနှစ်ခုဖြစ်တဲ့ Verizon နဲ့ AT&T တို့ကလည်းဒီ application တွေကိုသူတို့ဖုန်းတွေမှာထည့်သုံးဖို့စိတ်ဝင်စားကြောင်းပြောဆိုထားကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြသွားတာပါ။နိုင်ငံတကာသတင်းဆောင်မတွေကိုဒီမှာပဲရန်နာပါရစေရှင်။အခုဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ပြည်တွင်းကပြုပြင်ရေးလုပ်ငန်းတွေအကောင့်ထဲမပေါ်သေးခင်နိုင်ငံခြားဆက်ဆံရေးမှာအွန်လန်းထူနေတဲ့ဗမာအစိုးရအကြောင်းကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြပေးထားပါရရှင
်ရတာတပိုင်းဥသိမ့်စိန်အစိုးရလက်ထက်အခမ်းအနားအဆောင်အယောင်နဲ့အစည်းအဝေးတွေကျင်းပတာကိုပြည်တွင်းပြည်ပသတင်းမီဒီယာမှာမကြာခဏဖော်ပြကြပါတယ်နှစ်စဉ်အစည်းအဝေးထောင်ချီကျင်းပတဲ့အာဆီယံအသင်းမှာဥက္ကဋ္ဌလုံနိုင်တာကိုလည်းတခါတနာဖော်ပြကြပါသည်စစ်တပ်ကြီးစိုးတဲ့အနည်း90ကျော်ကာလမှာနိုင်ငံရေးဆိုတာအစည်းအဝေးကျင်းပတာဖြစ်ပါသည်အစည်းအဝေးတွေကျင်းပတဲ့အတွက်အရတားနဲ့ဆက်ဆံရေးကောင်းမွန်လာပြီးမြင့်အာဏာရစစ်ဘူလူတန်းစားဟာမိမိရဲ့ရပိုင်ခွင့်နဲ့အဆောင်အယောင်တွေကိုစွန့်လွတ်တာမဟုတ်ပါဘူး1996မှာအာဆီယံအသင်းဝင်ဖြစ်လာတော့ဗမာစီအစိုးရမှာအစည်းအဝေးလုပ်ပြီးကော်မတီဖွဲ့တဲ့အလေးအကျင့်နဲ့ရင်ပါလာတာ35နှစ်ရှိနေပါပြီ။ဒါကြောင့်အစည်းအဝေးတန်တရာလဲနေတဲ့အာဆီယံအသင်းမှာဘယ်နေရာကဘယ်လူစခန်းသွားရမယ်ဆိုတာကိုချက်ချင်းသဘောပေါက်သွားတာဖြစ်ပါတယ်။အမေရိကန်ဥရောပနဲ့ဆက်ဆံရေးအဆင်ပြေသွားတော့အစည်းအဝေးတွေမကတော့ဘဲနင်းတော်ဖလေပွဲနဲ့အလုပ်ယုံဆွေးနွေးပွဲတွေကျင်းပပြီးစီးပွားရှာသူတွေတောင်ရှိလာပါတယ်။ဒါမျိုးကိုစင်ကာပူမှာလှုပ်ရှားနေတာကြားလာပါပြီ။ဒါရီကြောင့် မြန်မာအစိုးရမျက်နှာပန်းလှလာပါတယ
်တန်တမန်ရေးစာမျက်နှာတွင်အရှင်အဟုန်ဖြင့်တိုးတက်အောင်မြင်နေသည်ဆိုတဲ့ခေါင်းစဉ်နဲ့စက်တင်ဘာလ17ရက်နေ့မှာသမရယုံကကြေညာချက်ထုတ်ပြီးဂုဏ်ယူလိုက်ပါတယ်ပြုပြင်ရေးမှချီးကျူးခံရတာနဲ့အနည်း20ကျော်ဆွေးနွေးဝေဖန်လာတဲ့လူ့အခွင့်အရေးကိစ္စကိုရပ်ဆိုင်ဖို့ကုလသမဂ္ဂကိုတောင်းဆိုတဲ့အထိဗမာအစိုးရဟာပြောရဲဆိုရဲရှိလာပါတယ်ဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးလုပ်ငန်းတွေဟာယုံကြည်စိတ်ချလောက်အောင်အခြေခံသေးတာမဟုတ်ဘဲအပြောများပြီးလက်တွေ့နေနေလို့အာဏာရှင်ခစ်ပြန်သွားမှစိုးရိမ်နေရတယ်လို့ကုလသမဂ္ဂကယူဆပါတယ်အစည်းအဝေးအစီအစဉ်လုပ်နိုင်တဲ့အာဆီယံဥက္ကဋ္ဌရဲ့အာဏာကိုအသုံးပြုပြီးမိမိအကျိုးစီးပွားကိုမြင့်တင်ရမှာလဲဗမာအစိုးရအောင်မြင်နေတာတွေ့ရပါတယ်အစည်းအဝေးနိုင်ငံရေးမှကျွမ်းကျင်တာကိုပြသနေပါတယ
်အာဆီယံဝန်ကြီးများအစည်းအဝေးမှာအလုံးသဘောတူမှဆုံးဖြတ်နိုင်တာမို့ဥက္ကဋ္ဌရဲ့အခမ်းကဏ္ဍဟာအရေးအကြီးဆုံးဖြစ်ပါတယ်အာဆီယံဥက္ကဋ္ဌရဲ့အစီအစဉ်လုပ်ပိုင်ခွင့်ကိုစာရေးပြီးဖော်ပြထားတာမဟုတ်တဲ့အတွက်လိုသလိုသုံးနိုင်တဲ့သဘောရှိတာမို့ဗမာအစိုးရဟာရိုဟင်ဂျာကိစ္စကိုဘေးဖယ်ထားနိုင်ပါတယ်။အာဆီယံအသင်းဝင်ဖြစ်တာ18နှစ်ရှိပြီဖြစ်လို့အစည်းအဝေးသဘောကိုနားလည်တဲ့ဗမာအစိုးရဟာအခြားအာဆီယံဥက္ကဋ္ဌတွေရဲ့အမှားကိုရှောင်ရှားနိုင်ခဲ့တယ်လို့ဘန်ကောက်အခြေစိုက်နေရှင်းသတင်းစာအက်ဒီတာကဝိချွန်ကီတာဗောင်ကဩဂုတ်လ18ရက်နေ့ကချီးကျူးထားပါတယ်။ဥက္ကဋ္ဌလုတ်သွားကြတဲ့ကမ္ဘောဒီးယားနဲ့ဘရူနိုင်းအစိုးရတဲ့မြန်မာကအများကြီးတာပါတယ်တဲ့တောင်တရုတ်ပင်လယ်ကိစ္စမှာအာဆီယံအကျိုးစီးပွားကိုမြင့်တင်နိုင်တယ်လို့ချီးကျူးထားပါတယ
်တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုမှာဗီယက်နမ်ဖိလစ်ပိုင်ဘရူနိုင်းနဲ့မလေးရှားတို့ပါဝင်နေကြပြီးအင်ဒိုနီးရှားကစိုးရိမ်ပူပန်နေပါတယ်အငင်းပွားမှုမှာမပါဝင်တဲ့နိုင်ငံတွေကတော့ကမ္ဘောဒီးယားလာအိုထိုင်းနဲ့မြန်မာဖြစ်ပါတယ်တရုတ်ညွန်ညင်မှာစိုးရိမ်တဲ့ကမ္ဘောဒီးယားဟာရေပိုင်နဲ့အငင်းပွားမှုကိုထိန်ချန်လိုတဲ့အတွက်အာဆီယံကြီးညာချက်မထုတ်နိုင်တဲ့အဖြစ်ကိုရောက်သွားပါတယ်။မြန်မာကတော့အာဆီယံအသင်းရည်တည်ချက်ကိုကာကွယ်ပြီးတရုတ်စိတ်မပြတ်အောင်လုပ်နိုင်တယ်လို့တရုတ်အမျိုးသမီးတုတ္တီရွန်းစွန်ရဲ့စက်တင်ဘာစာရမ်းမှာဖော်ပြပါတယ်။အပြင်းထန်ဆွေးနွေးကြပေမယ့်နောက်ဆုံးကြီးညာချက်မှာဆွဆွဲပြစ်တင်တာမျိုးမရှိအောင်ရှောင်ရှားနိုင်ပါတယ်။ဘယ်သူမှမထိခိုက်ရင်အားလုံးသဘောတူချက်ရယူနိုင်တဲ့သဘောတရားကိုကျင့်သုံးနေပုံရပါတယ်။
လွန်ခဲ့တဲ့အောက်တိုဘာလကအီတလီနိုင်ငံမီလန်မြို့မှာကျင်းပတဲ့ဆယ်ချိန်မြောက်အာရှဥရောပတိတ်သည့်အစည်းအဝေးမှာသမ္မတဦးသိန်းစိန်မင်ကွန်းပြောနိုင်တာဟာအပေခံကြီးအောင်လန်ထူပုံကိုပြသတယ်လို့ဖြစ်နေပါတယ်။အာရှဥရောပအစည်းအဝေးကိုဗမာစီအစိုးရကိုယ်စားလှယ်တက်ခွင့်မရတဲ့အတွက်အာဆီယံအသင်းနဲ့ဥရောပအကြားအတော်လေးစကားများခဲ့ရပါတယ်။2004ရောက်တော့မှတိတ်တန့်အရာရန်ကိုခွင့်ပြုတဲ့အတွက်နိုင်ငံခြားရေးဝန်ကြီးအစည်းအဝေးတက်ခွင့်ရသွားပါတယ်။ဒါပေမဲ့အစိုးရသို့မဟုတ်နိုင်ငံတော်အကြီးအကဲကတော့တယောက်ခွင့်ပိတ်ပင်ထားခဲ့ပါတယ်။တကယ်တော့အဖွဲ့ဝင်နိုင်ငံ50ကျော်တယောက်တဲ့အာရှဥရောပတိတ်သိညီလာခံဟာစကားဝိုင်းတာဖြစ်တာမို့ဦးသိန်းစိန်အတွက်အပန်းမကြီးတယ်လို့ဖြစ်နေပါတယ်။ပြည်တွင်းပြုပြင်ပြောင်းလဲမှုမှာတိုင်းသူပြည်သားအကျိုးမခံစားရသေးပေမဲ့ပြည်ပဆက်ဆံရေးမှာအများကြီးအဆင်ပြေလာပါတယ်။အစည်းအဝေးကျင်းပပြီးကော်မတီဖွဲ့နိုင်တဲ့အကျိုးကိုခံစားနေရတာဖြစ်ပါတယ်။ဒါပေမဲ့မဆလာကေကလူအစည်းအဝေးတန်လျာလေပြီးလက်တွေ့အခြေအနေကောင်းမွန်တိုးတက်မလာရင်ပြည်ပဆက်ဆံရေးမှာလည်းအဆင်မပြေဖြစ်လာနိုင်ပါတယ်။လက်တွေ့မပါတဲ့အစည်းအဝေးနိုင်ငံရေးဟာအပြင်းအထန်ကျင့်သုံးလို့မရကြောင်းမြမအခြေအနေကတက်သေးပြနေပါတယ်ခင်ဗျာ။
ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရရှင်။အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချပေးမယ်မနက်ခင်းအင်္ဂလိပ်သင်ကန်းစာကိုလည်းလေ့လာကြရအောင်ပါရှင
်။ဒီတွင်ပါ English Migrant Style ကန္ဓာမှာချိုးချံချွေတာတဲ့ကစီနေတယ်ဆိုရင်ဘယ်လို idiom တွေနဲ့ရည်ညွှန်းသုံးလဲဆိုတာကိုတင်ပြပေးဖို့စီစဉ်ထားပါတယ်ပထမဦးဆုံ
း skin flint
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက skin skin ကအရေးပြ flint flint ကမိခတ်ချောက်ဖြစ်ပြီးတိုက်ရိုက်ဒီဘေကတော့မိခတ်ချောက်အရေးပြဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့ရှေးတုန်းကမိမှုရမှာမိခတ်ချောက်တုံးကိုကြောက်ကြောက်ချင်းတိုက်ပြီးမိမွေရာမှာအဲ့ဒီကစီနယ်ချိုးကြံလှတဲ့လူကအရေးပြားတီအောင်ပါနေတဲ့မိခတ်ချောက်ကိုမလွတ်ပြစ်ဘဲတုံးလို့ရနိုင်တဲ့ပြီးတုံးနေတဲ့ဖြစ်ရကန်ကြီးဆင်းသက်လာတာပါ ဆလိုတာကတော့ဘာပဲဖြစ်ဖြစ်အကကလေးကြံနေတောင်မှမလွတ်ပြေးရဲတာကိုဆလိုတာဖြစ်ပါတယ်ကော့ကက်ချစ်ချက်ပြီးတော့မလွတ်ပြေးပဲနှမျောပြီးဆက်သုံးနေတဲ့အဖြစ်မျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒါကြောင့် skin flint ရဲ့ idiom အဓိပ္ပာယ်ကကျမတို့မြန်မာမှာကော်တီးယားကစီနေကြီးလို့ဆိုနိုင်ပါတယ်သိတ်ချိုးချမ်းချွေတာတဲ့လူဖြစ်ပါတယ်
John is a skinflint. Rain or shine, he always walks to work to save on the bus fare.
John ha kasine ji mo yo yo ni bu bu alok ko tu lan shao twa de. Bus ka ga tet ta ya aun lo lo ji be ya ba de. George Scooby de uma ko naw ta khaw lila chi cha ya aun ba.
John is a skinflint.Rain or shine, he always walks to work to save on the bus fare.
Casinia ma, now ta, a thumb you nine, idiom garo.
Penny pincher.
Pipare, salon banga. PENNY, penny ga. English itong. Penny a trezi pipido. PINCHER, pincher ga. Dose de lupipare. Sequite cunye, diet, diwe garo. Piazigo, dugan seganane.ကျူလုပ်တာဖြစ်ပါတယ်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကကျွန်တော်တို့မြန်မာမှာအနိကဆုံးတပြားနှပြခွာတဲ့လူနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Hobie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ As a student putting herself through college Mary was well known among her friends as a penny pincher
ကျောင်းသူဘဝကိုကြီးနဲ့ကိုကောလိပ်ကိုတက်ရတော့မေရီဟာတပြားနှပြချီသုံးနေရတဲ့လူဖြစ်တယ်လို့သူတငယ်ချင်းတွေကသိထားကြတယ်လို့အဓိပ္ပာယ်ရပါတယ်။ George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ As a student putting herself through college, Mary was well known among her friends as a penny pincher.
ခုနောက်ဆုံးတင်ပြပေးမှာကတော့
Cheapskate
ဖြစ်ပါတယ်။စာလုံးပေါင်းက CHEAP cheap ကဈေးပေါ်တာအပေါ်စားလိုက်တာ SKATE skate ကဒီမှာပြည်ချက်အသုံးဘန်းစကားရောင်းရင်းကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် cheap skate ကဈေးပေါ်တဲ့ရောင်းရင်းနှမစုအပေါ်စားလိုက်တဲ့ရောင်းရင်းပေါ့။ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။ဈေးပေါ်တာကိုခြိုက်နှစ်တက်တာဈေးတက်တာတာကိုပဲကြည်တာတက်နိုင်တော့မှကစီနယ်ပြီးတက်တာတဲ့နေရှာသူတနည်းကျမတို့မြန်မာမှာအပေါ်စားခြိုက်တဲ့လူဘာမဆိုဈေးပေါ်မှာဝယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။တခါတရံလဲသူများဝယ်ကျွေးတာပဲစားနေပြီးကိုကျွေးဖို့အလှည့်ကြတော့မသိကြအောင်ဆောင်းနေပြီးကိုပစံတက်တာရလေအောင်ကစီနဲလာသူကိုလဲ cheap skate ရဲ့လို့ညွှန်းခေါ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe is a cheap skate. He always eats instant noodle packets for lunch.
ကျူကတကယ်အပေါ်စားကြိုက်တယ်လူဗျာသူနေ့လေစားဆိုရင်အမြဲခေါက်ဆွဲတော့ကူပဲစားတယ်လို့ဒိဗေရပါတယ် George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Joe is a cheapskate he always eats instant noodle packets for lunch
ဒီတရင်ပါကစီနေတာကိုတင်စားပြောတဲ့ idiom အသုံးတွေဖြစ်တယ
် skin flint penny pincher cheapskate
တို့ကိုတင်ပြပေးခဲ့တာဖြစ်ပါတယ်နောက်တရင်ပါကုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါVOA ကိုစားလိုက်ကတဆင့်ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့တေးသချင်းတောင်းလို့တဲ့ဆိုရင်ကျမတို့ရဲ့စားလိုက်လက်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တစ်တာအမှတ်855ဖြစ်ပါတယ်ရှင်